ရှိသောအာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာဖိအားတုံ့ပြန်မပေးနိုင်ဘူးဆိုရင်နောက်ထပ်လူသက်တွေဆုံးရှုံးရပြီးတော့အထူးဒုက္ခတွေပို့ပြီးတော့ခံစားရနိုင်မယ်ဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကရသမကအထူးကိုယ်စားလှယ်တော်မန်ဒူးစတာဒီနဲ့တတိပေးပြောဆိုလိုက်ပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer
အချိန်တွေပို့ပြီးတော့ချီရတဲ့ဆိုင်ရက်ကဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပို့ပြီးတော့တည်ကြည်ကြရလိမ့်မယ်လူတွေပို့ပြီးတော့ဒုက္ခရောက်ပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားလို့ဖြစ်နိုင်ဘူးဆိုပြီးတော့မလေးရှားနိုင်ငံကိုရောက်နေတဲ့ကုလအထူးကိုယ်စားလှယ်တော်မန်နူးစ်ကပြောသွားတာပါမြန်မာနိုင်ငံတွေကျန်းမာမှုတွေရက်ပြီးတော့အပြုသဘောဆောင်တွဲဆောင်ဆွေးနွေးမှုတွေဖြစ်လာရေးဘုံသဘောတူညီချက်၅ရက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာချမှတ်ထားပြီမယ်လေဒါကိုလက်တွေ့အကောင့်ထဲမှာဖော်နိုင်ရင်အလကားပဲဆိုပြီးတော့သူကပြောသွားတာပါမြန်မာပြည်နဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံဆိုင်ဝန်ကြီးကတော့လက်တွေ့ကြကြအကောင့်ထဲဖော်လိုတာကိုတွေ့ရပြီးတော့သူ့ရဲ့အကြံပေးချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေကလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာမယ်ဆိုပြီးတော့ဒေါ်မန်ဒူးစ်ကပြောပါတယ်ရှင်